အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မွန်ထရီပတ်မှာတော့ဇန်နဝါရီလ22ရက်နေ့စနေနေ့ညတိုင်းကပြစ်ခတ်မှုကိုကျူးလွန်တယ်လို့တန်တရားရှိတဲ့တနတ်သမားသေဆုံးသွားပြီလို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဇန်နဝါရီလ22ရက်နေ့ညပိုင်းတရုတ်နှစ်တစ်ကူအချိုညမှာအာရှသားအများစုနေထိုင်တဲ့မွန်ထရီပတ်အရက်ကကာပွဲခန်းမတစ်ခုမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါအဲ့ဒီပြစ်ခတ်မှုထဲမှာလူ10ဦးအသက်ဆုံးပြီးတော့10ယောက်ဒဏ်ရာရခဲ့ပါတယ်အစောပိုင်းပြစ်ခတ်မှုအပြီးရဲ့နောက်ပိုင်းအနီးအနားမှာရှိတဲ့အယ်လ်ဟမ်ဘရာကနောက်ထပ်ကာပွဲရုံတစ်ခုကိုဆက်သွားခဲ့ပေမဲ့သူ့ကိုကာပွဲရုံထဲကိုမဝင်နိုင်အောင်လူ2ယောက်ကအတင်းဝင်လုံးပြီးတော့တားဆီးလိုက်နိုင်တာကြောင့်သူကဗန်ကားအဖြူတစ်စီးနဲ့ထွက်ပြေးသွားတာဖြစ်ပါတယ်နောက်တနင်္ဂနွေနေ့မနက်ပိုင်းမှာပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့တိတ်ပြီးတော့မဝေးတဲ့တော်ရန့်စ်ကဈေးဝယ်စင်တာကားရပ်နားကွင်းတစ်ခုထဲမှာတန်ရရှိတဲ့တနတ်သမားအသက်80နှစ်အရွယ်ဟူကန်ထရန်ကကားထဲမှာတည်ဆုံနေတာကိုရဲတွေကရှာဖွေတွေ့ရှိခဲ့ပါတယ်။ရဲတွေအဲ့ဒီကားနာကိုရောက်သွားတဲ့အချိန်မှာတော့တနတ်တန်တစ်ချက်ကြားလိုက်ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ထရန်ကသူ့ကိုယ်သူတက်သေးသွားတာဖြစ်ပြီးတော့သူ့ကားထဲမှာနောက်ထပ်တနတ်တလက်အပြင်မွန်ထရီပတ်ကာပွဲရုံပစ်ခတ်မှုနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုရှာတွေ့ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်။